ตอราชิมะขะเหมยะเยชูคริสต์တော်ကိုမိမိရဲ့ကယ်တင်ပိုင်ရှင်သခင်ဖျားအဖြစ်ယုံကြည်လာပါကြီးရဲ့ကိုယ်ွယ်စိတ်ကလာပါကြီးရဲ့ဘယ်သူပဲအရာကဖြစ်ဖြစ်ယေရှုခရစ်တော်ပေါ်မှာငါ့ရဲ့ယုံကြည်ခြင်းကတော့မပြတ်ဘူးဟေလို့လူသိရှင်ကြားကြွေးကြော်ကြတဲ့ခရိယန်ကြီးတွေတချို့ဟာယေရှုခရစ်တော်ကိုကြောက်ခိုင်းလှည့်ထွက်တွားခဲ့ကြတာတွေရှိကြပါတယ်ခရိယန်သင်းတို့တရားဟောဆရာကြီးတွေခရိယန ဲ့နိုင်ရှင်ဖော်ပြထားတဲ့ခရိယံတမန်ကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကဟေဘရဲဩဝါဒစာအခန်းကြီး3အခန်းငယ်9ကနေအခန်းငယ်73အထိကိုဒီကနေ့သင်သိရသောတမန်ကျမ်းအစီအစဉ်မှာလေ့လာမှာဖြစ်ပါတယ်။ဟိုးရှေးတုန်းကလည်းအဲ့ဒီလိုဖြစ်ခဲ့ကြသလိုအခုလည်းအဲ့ဒီလိုမဖြစ်ရလေအောင်သတိပေးထားတဲ့ဟေဘရဲဩဝါဒစာအခန်းကြီး3အခန်းငယ်9ကနေအခန်းငယ်73အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုသုံးသပ်တင်ပြထားပါတယ်။
တင်တိရတော်တမန်ကျမ်းရဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့ခင်ဗျာအတိတ်ကာလတရှောင်းလုံးပေါ်ထွန်းခဲ့တဲ့ပရောဖက်တွေကောင်းကင်တမန်တွေတဲ့မြင့်မြတ်တော်မူသောသခင်ဖြစ်သည့်ခရစ်တော်သည်အလုံးစုံတို့ကိုပိုင်သာအုပ်စိုးတော်မူသောဖခင်သခင်ပင်ဖြစ်တော်မူသည်ဆိုတဲ့အချက်ကိုဟေဘရဲဩဝါဒစာကြီးဟာဏိဒန်းပြိုးကလေးကယုံကြည်သူတို့ရဲ့အခြေခံယုံကြည်ချက်အဖြစ်ချထားပေးရင်းနဲ့ဟေဘရဲဘာသာစကားပြောသူဣသရေလလူမျိုးတို့ရဲ့ယုံကြည်သူအသင်းတော်ကိုရှင်းလင်းတင်ပြပေးခဲ့ပြီးတဲ့နောက်ဟေဘရဲဩဝါဒစာအခန်းကြီး3ဟာမသိမသာကလေးပုံစံပြောင်းလဲသွားခဲ့တယ်။ကယ်တင်ရှင်သခင်ခရစ်တော်သည်မောရှိဒီဟုသောပြည့်ညတ်တော်ကာလ၏အစအဦးမှရှိခဲ့တော်သူ။ပြည့်ညတ်တော်ကာလကဂျူးလူမျိုးတို့ရဲ့အဓိကယသန့်ရှင်းသူခေါင်းဆောင်ကြီးနဲ့လည်းဘာမှမဆိုင်။လူဇာတိကိုခံယူခြင်း၌ပင်အဖ၏သားတော်အဖြစ်အဖ၏အိမ်တော်ဒီဟုသောဖန်ဆင်းတော်မူသောအရာရှိသမျှတို့ကိုအုပ်စိုးရသောအခွင့်ရှိသောသခင်ဖြစ်တယ်။တနည်းအားဖြင့်လူဇာတိကိုခံယူထားသောဝိညာဉ်တော်ဖျားဖြစ်တော်မူတယ်။သူလူလောကကိုဆင်းသက်ကြွလာတော်မူခြင်းလူဇာတိကိုခံယူခြင်းဟာလေကျွန်တော်မိတ်ဆွေတို့ကိုသူအားယုံကြည်ခြင်းအဖြစ်ကယ်တင်ခြင်းကြည့်စုတော်ကောင်းကင်အမွေနဲ့သာဝရအသက်ကိုရယူစေဖို့ရန်ဖြစ်တယ်။ဒါကြောင့်အဲ့ဒီလိုသခင်ရဲ့ပြည့်ဝစုံလင်ခြင်းအလုံးစုံပြီးပြည့်စုံခြင်းအခွင့်တို့ကိုနားလည်ပြီးတော့သခင်၌သာအကြီးမြဲမြံစွာယုံကြည်ခြင်းရှိနိုင်မည်ဆိုရင်အဖဖျားသခင်နှင့်တလုံးတဝတီတည်ရှိရသောအခွင့်ကိုရကြရလိမ့်မည်ဆိုတဲ့သင်ခန်းစာတွေကိုဟေဘရဲဩဝါဒစာဟာချထားပြီးခဲ့ပါတယ်။ဒါတွေကိုမိတ်ဆွေတို့ကျွန်တော်တို့မှတ်သားခံယူခဲ့ကြပြီဖြစ်ပါတယ်။ဟုတ်ပါတယ်။ဟေဘရဲဩဝါဒစာအခန်းကြီး3ရဲ့အငယ်1မှာဆိုလို့ရှိရင်အခုလို့ဆိုခဲ့ပါတယ်။ထို့သောဖြစ်ရင်ကောင်းကင်ဘုံနှင့်ဆက်ဆိုင်သောခေါ်ဖိတ်တော်မူခြင်းကျေးဇူးကိုခံရသောသူတန်ရှင်းသောညီအကိုတို့ငါတို့ဝန်ခံသောတမန်တော်နှင့်ယေဘရဟိမင်းကြီးဟုသောယေရှု၏အကြောင်းကိုစိတ်စိတ်ဆင်ခြင်ကြလော့တဲ့အဲ့ဒီလိုအခန်းကြီး3ဟာဂျူးခေါ်ပြည့်ညတ်တော်နှင့်ရှင်သန်နေရတဲ့ဟေဘရဲလူမျိုးတွေကိုစဉ်းစားခိုင်းခဲ့ပြီးပြီးတဲ့နောက်မှာတော့အဲ့ဒီလူမျိုးတော်ဂျူးဟာဣသရေလဟာဖျားသခင်ရဲ့အိမ်တော်ဖြစ်တယ်ဆိုပြီးတော့ဒီကျမ်းဟာတင်စားဖော်ပြပေးလိုက်ခြင်းအပြင်ကယ်တင်ရှင်သခင်ခရစ်တော်ဟာဒီလူမျိုးတော်တည်းမှာပဲဖွားမြင်ခြင်းကိုခံယူတယ်။ဒီလူမျိုးတော်အပြင်သားလျှင်ဓမ္မသမိုင်းကိုတိဆောက်ပေးပြီးတော့မှသားလျှင်လောကကမ္ဘာကြီးကိုကယ်တင်သမှုပြုခဲ့တယ်ဆိုတာကိုသတိထားဖို့ရန်အတွက်နှိုးစော်တိုက်တွန်းပေးခဲ့ပါတယ်။ကျွန်တော်ဉာဏ်မီနိုင်ပွဲမရှိတဲ့အနာဂတ်တရားစီရင်ခြင်းနိုင်ငံတော်တည်ထောင်ခြင်းဆိုတဲ့ဖြစ်စဉ်တို့အလုံးစုံဟာလေဒီလူမျိုးတော်ရဲ့လူအဖွဲ့အစည်းလူမျိုးတော်ရဲ့နေမည်ဒီသမှာပဲအခြေခံပြီးတော့စီရင်သွားလိုက်အောင်မယ်ဆိုတာတွေကိုလည်းဖော်ပြပေးခဲ့ပြီးပါပြီ။ဒါ리고မိတ်ဆွေတို့ဟာဟေဘရဲဩဝါဒစာရဲ့သင်ခန်းစာတွေအဖြစ်မှတ်သားနာယူထားဖို့အထူးပဲအရေးကြီးတယ်လို့ကျွန်တော်တင်ပြခြင်းပါ रे ။အဲ့ဒီလိုလူမျိုးတော်ကိုအပြည့်ရဲ့လောင်းရိပ်ကနေပြီးတော့ဘုရားသခင်ဟာထုတ်ဆောင်ပေးခဲ့တဲ့အချိန်မှလေကျွန်တော်တို့ဒီသင်ခန်းစာရဲ့အစမှတွေ့ခဲ့ရတဲ့မောရှိဆိုတဲ့အပြစ်သားကြီးတစ်ယောက်ကိုအသုံးပြုပြီးမှအဖဖျားသခင်ကလူမျိုးတော်ကိုအဲ့ဒီအပြစ်နယ်မြေအေကုတ်ထုကထုတ်ဆောင်ပေးခဲ့တာပဲအဲ့ဒီအချိန်ကစပြီးတော့လေဒီလူမျိုးတော်အဖြစ်ပြည့်ညတ်တော်များကိုချထားရမှာမောရှိကတဆင့်သားလျှင်ချထားပေးခဲ့ခြင်းပဲဖြစ်တယ်ဆရာတွေကိုကျွန်တော်တို့ပြန်ပြီးတွေးလိုက်မယ်ဆိုရင်အခုကယ်တင်ရှင်သခင်ရဲ့လူစားတိကိုခံယူပြီးတော့သခင်အသေးခံခြင်းမှတဆင့်ပေးဆက်လာပြန်သောဂျေဇုနဲ့ဂယုနာတော်ရဲ့အကြောင်းဟာပို့ပြီးတော့ထင်ရှားစွာပေါ်လွင်လာပြီဒီကျေးဇူးနဲ့ဂိယူနာတရားဟာသာလျှင်အခေယကျသောတရားဖြစ်တယ်။အဓိကရကျသောတရားဖြစ်တယ်ဆိုတဲ့တစ္ဆာတရားတွေကိုဟေဘရဲဩဝါဒစာဟာဂျူးလူမျိုးအပေါင်းတို့ကိုသွန်သင်ပေးလိုက်တယ်ဆိုတာကိုကျွန်တော်နားလည်ခံယူကြပါလိမ့်မယ်။ တစ်ချိန်တည်းမှာအဲ့ဒီလူရွေးကောက်တော်မူသောလူမျိုးတော်ကိုယ်တိုင်ဟာခရစ်တော်အဖင်အကျွင့်မဲ့ပြည့်စုံသောအဖအိမ်တော်များသဖွယ်ဂုံဝင့်ထေဝါလာကြရလိမ့်မယ်ဆိုတာတွေ့ကိုလေပြီးခဲ့တဲ့သင်ခန်းစာတွေဟာဖော်ပြပေးခဲ့ပါတယ်ဟုတ်ပါတယ်မောရှိသည်ဘုရားသခင်အိမ်တော်တအိမ်လုံး၌တစ္ဆာစောင့်တကဲ့သို့ယေရှုသည်မိမိကိုခံထားတော်မူသောသူ၏အမှုတော်၌တစ္ဆာစောင့်တော်မူ၏အိမ်ကိုဆောက်တော်သူသည်အိမ်တက်သာ၍ကြီးသောအသရေရှိတကဲ့သို့ယေရှုသည်မောရှိတက်သာ၍ကြီးသောအသရေကိုခံတိုက်တော်သူဖြစ်သည်ဟုထင်မှတ်เสียအကြောင်းရှိ၏အိမ်မည်သည်ကတစုံတစ်ယောက်တော်သူဆောက်တော်ကြောင့်ဖြစ်အလုံးစုံတို့ကိုတိဆောက်တော်သူကဘုရားသခင်ပေသည်မောရှိသည်နောက်ဟောပြောလက်တန်သောအရာတို့ကိုသက်သေခံခြင်းအလို့ငှာအစေခံတကဲ့သို့အိမ်တော်တအိမ်လုံး၌တစ္ဆာဆောင်၏ခရစ်တော်မူကားသားကဲ့သို့အိမ်တော်ကိုအုပ်စိုး၍တစ္ဆာဆောင်တော်မူ၏ငါတို့သည်ကရဲရင်ခြင်း၌၎င်းမျောလင့်ခြင်းနှင့်ဆက်ဆိုင်သောဝါကြွားဝါမြောက်ခြင်း၌၎င်းအဆုံးတိုင်အောင်တည်ကြည်လျင်ထိုအိမ်တော်ဖြစ်သည်တဲ့ဒါဟာအလွန်လေးနက်တဲ့အဖဖခင်သခင်ရဲ့စီရင်တော်မူခြင်းတွေရဲ့အကြောင်းကတိရှင်သခင်ခရစ်တော်အဖင်လူမျိုးတော်ဣသရေလတို့ခံယူရမယ်ယုံကြည်ခြင်းသဘောတရားတွေကိုဒီသင်ခန်းစာတွေအဖင်ကျွန်တော်အဖို့အလွန်ကောင်းမွန်တဲ့တစ္ဆာတရားတွေကိုမြင်ရခြင်းပါပဲမိတ်ဆွေအပေါင်းတို့ဒီကနေ့ဒီအချိန်မှာတော့ကျွန်တော်များတို့ဟာယုံကြည်သူအသင်းတော်များနဲ့တကွယုံကြည်သူတဦးချင်းအတွက်ပါသိဖို့လိုတယ်ဆိုတဲ့ပြဿနာကြီးတွေတဲကနောက်ထပ်အလေးနဲ့ပြည့်ရန်ဖြစ်ပါသောတန်တရာပြဿနာအကြောင်းကိုဒီဟေဘရဲဩဝါဒစာမှာဘယ်လိုဘယ်လိုဆက်လက်တင်ပြသွားအောင်မေဆိုတာကိုဆက်လက်ဆင်ခြင်နှလုံးသွင်းဖို့ရှိနေပါ रे မိတ်ဆွေအပေါင်းတို့ဒါနဲ့ပတ်သက်လို့မှတ်မိကြမှာပါဟေဘရဲဩဝါဒစာအခန်းကြီး1ကိုစတင်တဲ့အချိန်ကတည်းကဟေဘရဲဩဝါဒစာကြီးဟာယုံကြည်သူတို့အနေနဲ့သတိထားစရာပြဿနာကြီးတွေကိုဖော်ပြသွားလိမ့်မယ်အဲ့ဒီယုံကြည်သူတို့သတိထားစရာပြဿနာကြီးဟာ6ချက်တောင်မှရှိနေလေဒီအပိုင်းတွေကိုဒီအကြောင်းတွေကိုသူ့အပိုင်းနဲ့သူဖော်ပြသွားလိမ့်မယ်ယုံကြည်ခြင်းတရားကိုပြပြပြီးတော့ကယ်တင်ရှင်ယေရှုတော်နဲ့တောင်မှလွဲချော်နိုင်တဲ့အသည့်ဖြစ်နိုင်တဲ့အဲ့ဒီကတ္တနာကြီးတွေဟာဘာတွေဖြစ်တယ်ဆိုတာကိုအဲ့ဒီအခန်းကြီး1အစမှကတည်းကကျွန်တော်တင်ပြခဲ့ပါတယ်အဲ့ဒီကတ္တနာတွေကတော့1စိတ်ဓာတ်များမျောလွင့်မှုကတ္တနာ2သံသယများပွားများမိခြင်းကတ္တနာ3ညံ့ဖျင်းခြင်းကတ္တနာ4လမ်းလွဲတိမ်းချော်ခြင်းကတ္တနာ5ပြစ်မှားမိခြင်းကတ္တနာ6ညင်ပယ်မိခြင်းပြဿနာတွေပဲဖြစ်လျေဆိုတဲ့အချက်တွေကိုကျွန်တော်ဖော်ပြပေးခဲ့ပြီးဖြစ်ပါတယ်။အဲ့ဒီအခန်းကြီး1မှာတင်ပေးအဲ့ဒီပြဿနာကောင်းစဉ်တွေကိုဖော်ပြရင်းနဲ့ကျွန်တော်တဘာတဲ့ဆက်လက်လေ့လာခဲ့ရတာကတော့စိတ်ဓာတ်များမျောလွင့်ခြင်းရဲ့အကြောင်းတွေပဲဖြစ်ခဲ့ပါတယ်။ဟုတ်ပါတယ်။အဲ့ဒီအခန်းကြီး1ရဲ့အဖွင့်မှာပြင်းပြင်းထန်ထန်ကြားနာခဲ့ရတဲ့အချက်ဟာသတိမလစ်ကြပါနဲ့တည်ကြည်မြဲမြံခြင်းရှိကြပါကတိရင်ကျေးဇူးတော်အပေါ်မှာဆွဲဆွဲလန်းလန်းရှိကြပါဆိုတာတွေ့ကိုကျွန်တော်မြင်တွေ့ခဲ့ရပြီးဖြစ်ပါတယ်။အဲ့ဒီစိတ်ဓာတ်မျောလွင့်ခြင်းဆိုတဲ့ခေါင်းစဉ်အောက်မှာဟေဘရဲဩဝါဒစာရဲ့အခန်းကြီး1အငယ်1မှ3ဟာအခုလိုဖော်ပြခဲ့ပါတယ်။ထို့ကြောင့်ငါတို့သည်ကြားရသောဒေသနာတော်ကိုမမေ့မလျော့မီအကြောင်းစိတ်နှလုံး၌သာမှတ်မိဆွဲလန်းခြင်းရှိရကြမည်။ကောင်းကင်တမန်များအဖြစ်ထားတော်မူသောဗျာဒိတ်တော်သည်တည်၍ပြမလွန်ကျူးခြင်းအမှုအမျိုးမျိုးတို့သည်ခံတိုက်သောအပြစ်ဒဏ်ကိုခံရသည်မှန်လျင်အစအဦး၌သခင်ဖျားဟောတော်မူ၍ဒေသနာစကားတော်ကိုကြားရသောသူတို့သည်ယုံလောက်သောတက်သည်အဖြစ်ငါတို့အားဆင့်ဆူ၍ဟောပြောသောဤမြလောက်ကြီးစွာသောကယ်တင်တော်မူခြင်းတရားကိုငါတို့သည်နားမထောင်ဘဲနေလျင်အပြစ်ဒဏ်နှင့်အဘယ်သို့လွတ်ကျလိမ့်မည်နည်းတဲ့ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အခုချိန်မှာတော့နောက်ထပ်ကြံရှိနေတဲ့ပြဿနာရက်တွေတဲကအမှတ်စဉ်1ဖြစ်တဲ့တန်တရာပြဿနာကြီးရဲ့အကြောင်းကိုဆက်လက်လေ့လာကြည့်ကြပါအောင်စုဟေဘရဲဩဝါဒစာအခန်းကြီး3အငယ်9မှ17ထို့ကြောင့်တန်ရှင်းသောဝိညာဉ်တော်မိန့်တော်မူသည်ကယနေ့တွင်သင်တို့သည်ဗျာဒိတ်တော်အဖန်ကိုကြားလျက်ရှိသည်ဖြစ်၍ခိုင်မာသောစိတ်နှလုံးမရှိကြနှင့်သင်တို့အဖများသည်အနှစ်40ပတ်လုံးငါ့ကိုအနီးနီးစုံစမ်း၍ငါ၏အမှုတို့ကိုမြင်ရသောတောတွင်ငါကိုဆန့်ကျင်ပဲ့ပြု၍စုံစမ်းရာကာလ၌ရှိသကဲ့သို့မရှိစေကြနှင့်ထိုလူမျိုးကိုငါယွန်သည်ဖြစ်၍သူတို့သည်အစဉ်စိတ်သဘောမှားယွင်းတတ်ကြ၏ငါ၏အလေအလာတို့ကိုနားမလည်ကြဟုငါဆိုရ၏ထို့ကြောင့်သူတို့သည်ငါ၏ချမ်းသာတဲ့သို့မဝင်ရကြဟုအမျက်ထွက်၍ငါကြိမ်ဆိုသည်ဟုမိန့်တော်မူချက်ရှိသည်နှင့်အညီမိတ်ဆွေတော်တတ်ရှင်အပေါင်းတို့အခု ထို့ကြောင့်ဆိုပြီးတော့အစချီပေးလိုက်တယ်လို့နောက်ထပ်ထို့ကြောင့်ဆိုရကူလေတကြော့ပြန်လိုက်ပြန်ပါသေးတယ်အခန်းကြီးတစ်ခုလုံးရဲ့အစမှာကြတော့လေကျွန်တော်တို့တွေ့ခဲ့ကြပြီဖြစ်ပါတယ်နော်ထို့သို့ဖြစ်ရင်တဲ့သဘောတရားတွေအရာအကုန်အတူတူကြည့်ပါပဲအင်္ဂလိပ်လိုကတော့ wherefore ဆိုရကူယူထားတဲ့ဝေါ်ဟာရအဖြစ်တွေ့ရပါတယ်ဟုတ်ပါတယ် wherefore တဲ့အတိတ်ကာလမှာသက်တည်တွေရှိတယ်အဲ့ဒီသက်သေးတွေကိုခံယူပြီးတော့ရှေ့ကိုတဲ့တဲ့မမရှောက်ကြဘူးလိုအပ်တယ်ဆိုရကူအဲ့ဒီထို့ကြောင့်သို့မဟုတ်ထို့သို့ဖြစ်ရင်ဆိုတဲ့ wherefore ဆိုတဲ့ဝေါ်ဟာရဟာညွန်ပြနေပါလေခိုင်မာတို့ခိုင်မာလှတဲ့သက်သေးအပေါင်းတို့ဝိုင်းဝိုင်းလေလျက်ရှိပြီးသားပဲဘာမှတွေ့ဝေစရာမရှိကြောင်စရာမလို့ရောင်စရာမရှိဘူးဆိုတာတွေ့ကိုညွန်ပြပေးလိုက်တယ်လို့ကျွန်တော်ဆိုချင်ပါတယ်မိတ်ဆွေအပေါင်းတို့အတိတ်ကာလတုန်းကပရောဖက်တွေအဖြစ်ချထားပေးခဲ့တဲ့အနာဂတ်ကြံတွေသမိုင်းရှိကြီးအတွင်ကောင်းငင်တမန်တို့အဖြစ်လူသားအပေါင်းတို့ခန်းစားခဲ့ရတဲ့ဗျာဒိတ်တော်ဒီမောရှိအဖြစ်ပြုတော်မူတဲ့ပြညတ်တော်ဒီသတိပေးခဲ့တဲ့အချက်တွေပရိညင်တွေကိုမင်းတို့လူမျိုးတော်ဟာသိနာလေခဲ့ကြပြီးပြီဒါကြောင့်မို့ဆိုတဲ့အတိတ်ဘဲကိုဒီအပိုင်းမှာကျွန်တော်တို့ခံယူကြရမှာဖြစ်ပါလေအဲ့ဒီဒါကြောင့်မို့မှာဟေပြဲဆရာအနေနဲ့ဆက်လက်ဖော်ပြပေးလိုက်တာကတော့ဒါကြောင့်မို့လို့ယနေ့တွင်သင်တို့သည်ဗျာဒိတ်တော်အလံကိုကြားလျက်ရှိသည်သို့ဖြစ်၍ခိုင်မာသောစိတ်နှလုံးမရှိကြပါနှင့်ဆိုတဲ့အဓိကရအချက်ကြီးဖြစ်လာပါလေ။ဒါဟာတနည်းအားဖြင့်အတိတ်ကာလအပေါင်းတို့တည်းထူးမြတ်စွာကြွလာတော်မူသောလူသားတိခံလူသားကယ်တင်ရှင်သခင်ခရစ်တော်ရဲ့ယေရှုနှင့်ဂယုဏတရားတော်ကိုမင်းတို့ကြားခဲ့ကြရပြီ။စိတ်နှလုံးတွေအရှင်းခိုင်မာခြင်းမရှိကြပါနှင့်ဆိုရကိုတင်ပြလိုက်တာပဲဖြစ်ပါလေ။သတိပေးလိုက်တာပဲဖြစ်ပါလေ။အဲ့ဒီနောက်မှမှဟေဘရဲဆရာကဆက်လက်ပြီးတော့အကူအကာပြုလိုက်ပြန်တာကတော့65ခုမြောက်သောစာလမ်းမှာကျွန်တော်တွေ့မြင်ခဲ့ရတဲ့အတိတ်ကာလကလင်္ကာယသနဲ့ဖော်ပြခဲ့တဲ့ဗျာဒိတ်တော်ကြီးဖြစ်နေတာကိုတွေ့ရပါတယ်။ဟုတ်ပါတယ်။သင်တို့အဖာများသည်အနှစ်40ပတ်လုံးငါ့ကိုအနီးနီးစုံစမ်း၍ငါ၏အမှုတို့ကိုမြင်ရသောတော်တွင်ငါ့ကိုဆန့်ကျင်ဘက်ပြု၍စုံစမ်းရကာလ၌ရှိသကဲ့သို့မရှိစေချင်။ထိုလူမျိုးကိုငါယွန်သည်ဖြစ်၍သူတို့သည်အစဉ်စိတ်သဘောမှားယွင်းတတ်ကြ၏။ငါ၏အလေအလာတို့ကိုနားမလည်ကြဟုငါဆိုရ၏။ထို့ကြောင့်သူတို့သည်ငါ၏ချမ်းသာတဲ့သို့မဝင်ရကြဟုအမျက်ထွက်၍ငါကြိမ်ဆိုသည်ဟုမိန့်တော်မူချက်ရှိသည်နှင့်အညီတဲ့။မှန်ပါလေ။အဲ့ဒါဟာ65ခုမြောက်သောစာလံမှာအထင်သာပြန်ပြီးတော့တွေ့ရတဲ့ဗျာဒိတ်တော်ကြီးဖြစ်ပါလေ။စာလံဆရာဟာသူ့ရဲ့ရှေးကြတဲ့အတိတ်ကာလတုန်းကအီဂျစ်လို့ခေါ်တဲ့အေဂုတ်ထုမှာကျွန်ခါရအရက်ကနေပြီးတော့ကျွန်ခါရအရက်ကနေပြီးတော့အကျွင့်မဲ့လွတ်မြောက်ရဖို့အခွင့်နဲ့တောချန်ဂန္ဓာယခရီးစဉ်ကြီးကိုဖြတ်ပြီးတော့နို့နဲ့ပြားရီစီးစင်းရမည်လို့အဖဖျားသခင်ကိုယ်တိုင်ကသတ်မှတ်ထားတဲ့ခါနန်ပြည်ကိုငါကိုယ်တိုင်ပို့ပေးပါမယ်ဆိုတဲ့ဂတိတော်တွေအပေါ်မှာတန်တရာစိတ်တွေနဲ့မယုံမကြည်လုတ်ခဲ့တဲ့ဣတရီလာလူမျိုးတော်အဲ့ဒီတန်တရာတွေကတဖန်အဖဖျားသခင်ကိုတောင်းပြန်ပြီးတော့စော်ကားမော်ကားတော်လှန်မိတဲ့အထိအပြစ်တင်မိခဲ့တဲ့အထိမိုက်မဲခဲ့သူလူမျိုးတော်အပေါင်းတို့ဟာအဖဖျားသခင်ရဲ့ဂတိတော်နဲ့သူတို့ရဲ့အပြစ်ကြောင့်အလွဲကြီးလွဲခဲ့ရတယ်။ခါနန်ဆိုတဲ့ကောင်းကြီးမင်္ဂလာတီးယားအရက်ကိုမဝင်ရတော့ဘဲနဲ့အနှစ်40တိတိအဲ့ဒီတော်ထဲမှာပဲတလဲလဲဖြစ်သွားခဲ့ရတယ်။မယုံကြည်သူလူမျိုးဆက်တို့တော်ထဲမှာပဲသေဆုံးခဲ့ရတယ်ဆိုတဲ့အကြောင်းတွေကိုစာလံလင်္ကာများအဖြစ်ပြန်လဲဆူဖွဲ့ခဲ့တာပဲဖြစ်တယ်။ဒါတွေဟာတနည်းအားဖြင့်ပြောရမယ်ဆိုရင်လေကျွန်တော်တို့အပြစ်သားလူသမိုင်းဝင်လူအဖွဲ့အစည်းလူသားအားလုံးကိုကျေးဇူးတော်နဲ့မလွဲသေးကြခံစားရပါမယ့်အကြောင်းဆာလံဆရာဗျာဒိတ်ပြုဖော်ပြခဲ့တာပဲဖြစ်ပါလေမိတ်ဆွေအပေါင်းတို့65ခုမြောက်သောဆာလံကဖော်ပြချက်တီကိုပြန်ပြီးတော့ကြည့်စီခြင်းပါလေလာကြထာဝရဘုရားအားရှင်လန်းစွာတည်ခြင်းဆိုကြကုန်အံ့ငါတို့သည်ကဲတင်ခြင်းတို့ရောက်ရာကြောက်ကိုကျူးအေးကြကုန်အံ့ကျေးဇူးတော်ကိုချီးမွမ်းလျက်ရှေ့တော်သို့ဝင်၍ဆာလံတည်ခြင်းဆိုလျက်ကျူးအေးသောအသံကိုပြုကြကုန်အံ့ထာဝရဘုရားသည်ကြီးမြတ်သောဘုရားဘုရားတကားတို့တည်းကြီးမြတ်သောဘုရင်ဖြစ်တော်မူ၏မြေကြီးနည်းနည်းရအရတ်တို့သည်လက်တော်၌ရှိကြ၏တောင်ထိပ်တို့ကိုလည်းပိုင်တော်မူ၏ပင်လယ်ကိုလည်းဖန်ဆင်း၍ပိုင်တော်မူ၏ကုန်းကိုလည်းလက်တော်နှင့်ပြုပြင်တော်မူ၏လာကြပြတ်ဝ၍ကူးကွယ်ကြကုန်အံ့ငါတို့ကိုဖန်ဆင်းတော်မူသောထာဝရဘုရား၏ရှေ့တော်၌ဒူးထောက်ကြကုန်အံ့ထာဝရဘုရားသည်ငါတို့၏ဘုရားဖြစ်တော်မူ၏ငါတို့သည်လည်းအထံတော်၌ကျက်စားသောသူလက်တော်အောက်၌နေသောသူစုဖြစ်ကြ၏ယနေ့တွင်သင်တို့သည်ဗျာဒိတ်တော်အသံကိုကြားလျက်ခိုင်မာသောစိတ်နှလုံးမရှိကြနှင့် သင်တို့အဖများသည်အနှစ်၄၀ပတ်လုံးငါ့ကိုအနီးနီးစုံစမ်း၍ငါ၏အမှုတို့ကိုမြင်ရသောတော်တွင်ငါ့ကိုဆန့်ကျင်ဘက်ပြု၍စုံစမ်းရာကာလ၌ရှိတကဲ့သို့မရှိစေချနှင့်ထိုလူမျိုးကိုငါယွန်သည်ဖြစ်၍သူတို့သည်စိတ်တဘောမှားယွင်းတတ်သောလူမျိုးဖြစ်ကြ၏ငါ၏အလေအလာတို့ကိုနားမလည်ကြဟုငါဆိုရ၏ထို့ကြောင့်သူတို့သည်ငါ၏ချမ်းသာတဲ့သို့မဝင်ရကြဟုအမျက်ထွက်၍ငါကြိမ်ဆို၏တဲ့မိတ်ဆွေအပေါင်းတို့အဖဖျားသခင်ရဲ့ဘုံတော်တကိုးတော်ဟာဘလောက်ထိကြီးမားတယ်စီရင်တော်မူခြင်းတွေဟာဘလောက်ထိနည်းနည်းတယ်ဆိုတာတွေ့ကိုအဖွင့်စကားအားဖြင့်ဆာလံဆရာဟာအခိုင်အမာဖော်ပြပေးတယ်ပြီးတဲ့နောက်မှာမှအဲ့ဒီကြားတဲ့ကအဖဖျားသခင်အပေါ်မှာယုံမှားခြင်းတန်တရာစိတ်ထားတွေထားခဲ့မိလို့ဘဝပြည့်ဇခင်သွားရတဲ့လူမျိုးတော်ရဲ့သမိုင်းဖြစ်စဉ်တွေကိုပြတ်သားစွာပဲဖော်ပြလိုက်ခြင်းပဲဖြစ်ပါတယ်အဲ့ဒီသမိုင်းမှာအဖဖျားသခင်ကိုတော်တိုင်ဘယ်လိုကြိမ်ဆူခဲ့တယ်ဆိုတာကိုပါဖော်ပြပေးလိုက်ခြင်းအပြင်ဟေဘရဲခေါ်ဂျူးလူမျိုးတို့အဖို့အမြဲတင်းတင်းကြပ်ကြပ်သတိပြုရမယ်ဓာတ်ရိုက်သင်ခန်းစာဖြစ်နေသလိုကျွန်တော်ယုံကြည်သူလူသားတိုင်းအတွက်လေတည်တည်ချာချာသတိချက်ပြီးတော့စင်ကျင်အောင်မိရမယ်အချက်တွေပဲဖြစ်တယ်လို့ကျွန်တော်အနေနဲ့တင်ပြခြင်းပါလေငါဤချမ်းသာတဲ့သူမဝင်ရကြဟုအမျက်ထွက်၍ကြိမ်ဆူသည်တဲ့ဖျားသခင်ဟာသိပ်ပြီးတော့များရက်ဆက်နေလေသလားကျန်လို့နေလေသလားအဲ့ဒီလိုမိကွန်းတွေထုတ်เสียရှိနေပါ रे ကျွန်တော်ကတော့ကျန်းတယ်ရက်ဆက်တယ်လို့လူတွေဘလောက်ပဲမြင်မြင်ဘုရားသခင်ဤချမ်းသာဆိုတာဟာရှိတယ်အဲ့ဒီဘုရားသခင်ဤချမ်းသာဆိုတဲ့ကျေးဇူးတော်ရဲ့အရေးကိုကိုမခံယူရတဲ့အထိကိုအပေါ်မှာအဖအမျက်တော်မထွက်စေပါနဲ့ကျိန်ဆိုမိသည့်တိုင်အောင်စိတ်မနာသွားစေပါနဲ့မိမိရဲ့ဘဝအသက်တာဟာလေအဲ့ဒီအစဉ်မျိုးလောက်အထိတက်ပြီးတော့မမိုက်မှားမိပါစေနဲ့အဖဖျားသခင်ကိုတန်တရားမရှိမိပါစေနဲ့ယုံကြည်ခြင်းမပြတ်ပြရစေနဲ့လို့ပဲပြင်းထန်စွာဆုတောင်းမိပါတယ်ဒီအပိုင်းကလေးမှာကျွန်တော်အကျဉ်းချင်းတင်ပြဘူးခဲ့တဲ့ဒါဝိဒ်ရဲ့အဖရဲ့လက်တော်ကိုသာအကျဉ်းမဲ့အနှံခြင်းအကြောင်းသင်ခန်းစာကိုပဲပြန်ပြီးတော့ကျွန်တော်ကိုးကားခြင်းပါတယ်ဓမ္မရာဇဝင်ဒုတိယစာဆောင်အခန်းကြီး22အငယ်31က35ရေရာဇဝင်ကျုပ်ပထမစာဆောင်အခန်းကြီး27အငယ်72နဲ့73တို့ရဲ့ကိုပေါင်းယုံဖတ်ရှုကြည့်စီခြင်းပါလေဓမ္မရာဇဝင်ဒုတိယစာဆောင်အခန်းကြီး22အငယ်31မှ35နဲ့ရာဇဝင်ကျုပ်ပထမစာဆောင်အခန်းကြီး27အငယ်72နဲ့73တို့ဖြစ်ပါလေဖျားသခင်စီရင်တော်မူသောအမှုသည်စုံလင်၏ထာဝရဖျားဤသစ္စာတော်သည်အစ်စ်ခံ၍တည်၏ခိုလုံသောသူအပေါင်းတို့၏အကွဲအကားဖြစ်တော်မူ၏ထာဝရဖျားမှတပါအဘေဖျားသခင်ရှိသနီငါတို့ဖျားသခင်မှတပါအဘေမြည်သောကြောက်ရှိသနီထိုဖျားသခင်သည်ငါဤခွန်အားငါဤတကိုးဖြစ်၍ငါသွားရလမ်းကိုဖြောင့်စေတော်မူ၏ငါခြေကိုသမင်ခြေကဲ့သို့လျင်မြန်စေ၍ငါဤမြင့်ရာအရက်ပေါ်မှငါကိုတင်ထားတော်မူ၏ငါလက်ကိုစစ်မှု၌လက်ကျက်စေခြင်းဟာတွင်တင်တော်မူ၍ကြေးဝါလေးကိုငါလက်ယုံနှင့်ငါတင်နိုင်၏တဲ့ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ဒါဝိဒ်ရဲ့အသက်တာဟာအစဉ်တစိုက်ဂျေဇုတော်ကိုချီးမွမ်းသောအသက်တာအဖဖျားသခင်ရဲ့ဘုန်းတကူအာနုဘော်တော်ကိုနားလေသောအသက်တာဖြစ်ခဲ့ပါတယ်တခါရာဇဝင်ကျုပ်ပထမစာဆောင်အခန်းကြီး27အငယ်72နဲ့73မှာကျတော့အလိုတော်ကိုလိုက်နာခြင်းအကြောင်းကိုတွေ့နိုင်ပါတယ်သုံးနှစ်ပတ်လုံးအစာအာဟာရခေါင်းပါသောဘီသုံးလပတ်လုံးသင်ကိုရန်သူလိုက်မိ၍ဓာဖြင့်လုကြံသောဘီသုံးရက်ပတ်လုံးပြည်တော်၌ကာလနာဒီဟုသောထာဝရဖျားဤဓာတော်ကိုထာဝရဖျားဤကောင်းငင်တမန်သည်ကံ၍ဣတရီလပြည်တလျှောက်လုံးကိုဖျက်ဆီးသောဘေးတို့တွင်တပါးပါးကိုရွေးလောဟုမိန့်တော်မူသည်ဖြစ်၍အကျွန်ုပ်ကိုဆေလွတ်တော်မူသောသူအားအဘယ်သို့ပြန်လျှောက်ရမည်ကိုစင်ကျင်တော်မူပါဟုလျှောက်လေ၏ဒါဟာဂတ်ဆိုတဲ့ပရောဖက်ကြီးကဖျားသခင်ရဲ့ဗျာဒိတ်တော်နဲ့ဒါဝိဒ်ကိုလာပြီးတော့မေးခဲ့တဲ့မိကွန်းတွေပဲမင်းဘယ်အပြစ်ဒဏ်ကိုခံမလဲတဲ့ပေးလိုက်တဲ့အပြစ်ဒဏ်တွေရလဲနော်တခုမှကောင်းတာမရှိဘူးဒါဝိဒ်တခုမှမသက်သာဘူးအဲ့ဒီအချိန်မှာဒါဝိဒ်ဘယ်လိုအပြေပေးခဲ့တယ်ဆိုတာကိုဆက်လက်နားဆင်ကြည့်စီခြင်းပါလေဒါဝိဒ်ကလည်းငါသည်ကြင်းမြောင်းရာသို့ရောက်လေပြီတကားထာဝရဘုရား၏လက်တော်သို့ရောက်ပါစေဂယုနာတော်ကြီးလာ၏လူလက်သို့မရောက်ပါစေနှင့်ဟုဂတ်အားပြန်ပြော၏တဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့သင်တို့၏အဖများသည်အနှစ်40လုံးလုံးငါအာအနီးနီးစုံစမ်း၍တဲ့ဟေဘရဲဩဝါဒစာမှာဆက်ပြီးဖော်ပြပါတယ်ကြောက်စရာကြီးပါနော်ကျွန်တော်ထွက်မြောက်ရာကျမ်းတောလဲရာကျမ်းဝုပြူရာကျမ်းတရားဟောရာကျမ်းကြီးတွေထဲမှာပြန်ပြီးတော့စဉ်းစားလိုက်မယ်ဆိုရင်ကျွံဘဝကလွတ်မြောက်ပါတယ်ဆိုတဲ့လူမျိုးတော့ ပင်လေကြီးကိုတောင်မှနှစ်ချမ်းခွဲပြီးတော့အလဲကလမ်းကြီးလှုပ်ပြီးတော့ရှောက်ခဲ့ရတယ်။မန္နလိုအမည်ရှိတဲ့မုံနေငုံငှက်တွေကြောက်ဖြာမှစီးထွက်တဲ့အသက်ဆန်းရည်တို့ကိုတောက်သုံးခဲ့ရတဲ့လူမျိုးတော်ဟာဘုရားသခင်ကိုအကျိန်ပေါင်းများစွာဆန့်ကျင်တော်လှန်သမှုပြုခဲ့တာတည်း။နောက်ပြန်ဆုတ်ပြီးတော့အပြည့်ရိတ်ကိုကုစားပြုတဲ့အဲဂုတ်ထုကျွန်လောင်းရိတ်ကိုပြန်ပြေးပြီးတော့အဲ့ဒီအရက်ကအမဲသားနဲ့ငါးကိုမှစားဖို့ဖောက်ပြန်စွာတောင့်တခဲ့တယ်ဆိုတဲ့အကြောင်းတွေးကိုကျွန်တော်နားနဲ့မဆန့်အောင်တွေးခဲ့ရပြီဖြစ်ပါတယ်။အစိုးဆုံးအစ်င့်မှာကြတော့အဖဖရာသခင်ကိုတော်တိုင်ကငါမတပအခြားသောဖရာကိုမကိုးကွယ်ကြနဲ့ဆိုတဲ့ပြည့်ညက်တော်ကိုတောင်ချရမယ်မကြံသေးဘူးတကယ်ဘာလာဆိုတဲ့နွားရုပ်ကြီးကိုအဲ့ဒီလူမျိုးတော်ဟာရွှေချပြီးတော့ကိုးကွယ်ခဲ့တယ်ဆိုတာကိုကျွန်တော်ကြောက်ခမန်းလိလိတွေ့ခဲ့ကြပြီးတော့ဖြစ်ပါတယ်တွေ့ခဲ့ကြပြီးဖြစ်ပါတယ်ဒါဆိုရင်ကျွန်တော်ပြောပြောနေတဲ့ဘိုးဘေးတို့ဤယုံကြည်ခြင်းကိုနှီးအောင်လိုက်ကြစို့ဆိုတဲ့အသံတွေရှိသန့်ရှင်သူတို့ဤယုံကြည်ခြင်းအမွေကိုခံယူကြပါစုဆိုတဲ့အသံတွေဟာဖွယ်မသွားဘူးလားလို့ကျွန်တော်မေးချင်လာပါ रे ဟုတ်ပါ रे လူသားဟာအမြဲတမ်းကိုယ့်ဘက်ကအတွေ့အခေါ်ကိုယ့်ခံစားချက်ကိုယ့်ဘက်ကအမြင်တွေနဲ့သာလုံခြုံလှပြီလို့ထင်တတ်ကြ रे အဲ့ဒီအတိုင်းမဟုတ်သေးဘူးကျွန်တော်အချိန်ချင်းပြောခဲ့တဲ့အတိုင်းပဲလူဤသမိုင်းသည်အပြစ်သမိုင်းနှင့်စစ်သမိုင်းသာဖြစ်ပါ၍ဇာတိပဂရိယဘင်းဖြင့်အစဉ်တစိုက်ဖောက်ပြန်ခဲ့သောတတ္တဝါမျိုးဖြစ်သည်ကြွားဝါစရာအကြောင်းမရှိကိုယ်သမိုင်းနဲ့ပတ်သက်လို့ကိုယ်ဂုံယူစရာအကြောင်းမရှိဘုရားသခင်ကိုဆန့်ကျင်တော်လှန်ပုန်ကန်လို့သောသတ္တဝါများသာဖြစ်သည်တို့ဖြစ်၍မိမိတူးချင်းအပြစ်ကိုအစဉ်ဝန်ခံလျက်ထိုအပြစ်မှအကျွင်းမဲ့လွတ်ပိုင်သောအဖဘုရားသခင်ကိုသာအစဉ်မျှော်ကြည့်ကြရမည်ယုံကြည်ကိုးကွယ်ဖို့လိုသည်ဆိုရတွေ့ကိုတသမတ်ထဲဖော်ပြလာခဲ့တာပဲဖြစ်ပါလေအခုကြည်စမ်းသင်တို့၏အဖလို့ဖော်ပြထားတဲ့ဘိုးဘေးတွေကိုတိုင်ဟာကျွံဘဝမှာလွန်မြောက်ပြီးတော့ငါဤချမ်းသာလို့တင်စားထားတဲ့ကောင်းကြီးမင်္ဂလာခံစားရခန္ဓာပြီးကိုပို့ဆောင်ရလမ်းမှာငါ့ကိုဆန့်ကျင်ပဲပြည့်၍စုံစမ်းရကာလာကြီးရှိခဲ့တယ်။အဲ့ဒီလိုမင်းတို့မဖြစ်ပါစေနဲ့တဲ့။ထိုလူမျိုးကိုငါယွန်းသည်ဖြစ်၍သူတို့သည်အစဉ်စိတ်သဘောမှားယွင်းကြ၏။မဆန့်ပါဘူးမိတ်ဆွေ။ဘုရားသခင်ရဲ့တန်ရှင်းခြင်းနဲ့ဘာမှမဆိုင်တဲ့အပြစ်လူဘဝဟာယွန်းစရာဖြစ်ခဲ့လို့သာလျှင်အပြစ်ဖြေရာဝတ်အမျိုးမျိုးကိုပြုတ်ပေးရတယ်။ရစ်ပူဇော်ရခြင်းဖြစ်တယ်။ပြည့်ညက်တော်တွေနဲ့တန်ရှင်းခြင်းပူဇော်သက်္ကာတွေနဲ့ဝတ်ပြုကိုးကွယ်ကြရတယ်ဆရာဟာ။ဘုရားသခင်ယွန်းသည်မယွန်းသည်ကိုသိတာထင်ရှားနေစေပါလေ။ငါဤအလေအလာကိုနားမလည်ကြတဲ့။အဲ့ဒီအချက်ဟာအလွန်တရာအရေးကြီးတယ်လို့ကျွန်တော်မြင်မိပါတယ်။ရှေးကာလပြည့်ညက်တော်တွေရစ်ပူဇော်ရခြင်းတွေအကုန်လုံးတို့ဟာတကယ်တော့အနှစ်သာရအဖြစ်ဘုရားသခင်ကိုနံဝိညာဉ်နဲ့သာကူးကွယ်ရမယ်ယုံကြည်ခြင်းရှိရမယ်အလိုတော်ကိုနာခံရလိမ့်မယ်ဆိုတဲ့တစ္ဆာကိုသိစေခြင်းပေမယ်မင်းတို့မသိခဲ့ကြဘူးတစိမ့်ရှိအဲ့ဒီလိုရစ်ပူဇော်ရမယ်အည်ပြားလှီးရမယ်ခါကုံပြီးတော့မော်မကြည့်ရဘူးဒီလရောက်ရင်ဒီအကောင်နဲ့ပဲပူဇော်ရမယ်ဒီအချိန်ရောက်ရင်ဒီမုံနဲ့ပဲပူဇော်ရမယ်ဆိုတဲ့တည်ရသေးအယူအဆွဲတွေအပေါ်မှာသာမင်းတို့စိတ်ဆွေးနေကြတယ်ငါရဲ့ကျေးဇူးဂရုနာတော်နဲ့မေတ္တာတော်ဆရာဟာအဲ့ဒီအခမ်းအနားအဆောင်အယောင်တွေအစဉ်အလာတွေပေါ်မှာသာမူတည်ပြီးတော့ခံစားရတာမဟုတ်ဘူးဆိုတဲ့အနှစ်သာရကိုမင်းတို့မေ့လျော့နေကြတယ်။အစင်းမတက်တော့ဆန်းလျက်နဲ့မလှဆိုတဲ့အဖြစ်မျိုးမှာမင်းတို့ရောက်ရှိနေကြတယ်။ဒါတွေအကုန်လုံးဟာငါအလေအလာကိုမင်းတို့နားမလည်ကြလို့ပဲဆိုတဲ့အချက်တစ်ခုတည်းနဲ့စူပေါင်းပြီးတော့ဖော်ပြလိုက်တာပဲဖြစ်တယ်လို့ကျွန်တော်ခံယူပါတယ်။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ဟေဘရဲဩဝါဒစာအခန်းကြီး3ရဲ့ငယ်၁၂နဲ့၁၃ကိုလေ့လာဖို့ရန်အတွက်ငယ်၁၁ကိုပါထည့်သွင်းပြီးတော့ဖတ်ရှုပြပါရစေ။ထို့ကြောင့်သူတို့သည်ငါ၏ချမ်းသာတဲ့သို့မဝင်ရကြဟုအမျက်ထွက်၍ငါကြိမ်ဆိုသည်ဟုမိန့်တော်မူချက်ရှိသည်နှင့်အညီညီအကိုတို့သင်တို့သည်အသက်ရှင်တော်မူသောဖျားသခင်ထံတော်မှထွက်သွားသောအဖြစ်မယုံကြည်တတ်စိုးညစ်သောစိတ်နှလုံးမရှိစေခြင်းဟာသတိပြုကြလော့။ဒုစရိုက်ဤလှည့်ပြားခြင်းအဖြစ်တင်တို့စိတ်နှလုံးမခိုင်မာစေခြင်းဟာယနေ့ဟူ၍ခေါ်ပေါ်သောအချိန်နေ့တိုင်းအစဉ်အချင်းချင်းတယောက်ကိုတယောက်တိုက်တွန်းနှိုးဆော်ကြလော့အဲ့ဒီလိုအထက်ကဖော်ပြခဲ့တဲ့အတိုင်းပဲဘုရားသခင်ကိုတောင်းမှပြန်ပြီးတော့ထောင်ထားခြားနာဆန့်ကျင်တာ ड़ी သွေးတို့စမ်းတဲ့သဘောမျိုးလုတ်ကြတာတွေဟာဘိုးဘီတို့ခင့်မှတွေ့ကြရသလိုမင်းတို့ခင့်မှကိုမရှိဘူးလားရှိတယ်ရှိလို့သာလေမင်းတို့ဒီလိုမဖြစ်ကြပါစေနဲ့လို့အခုလူဟေပြေဩဝါဒစာအဖြစ်နှုတ်ကပတ်တော်ဟာသတိပေးလိုက်ခြင်းဖြစ်ပါလေ အဲ့ဒီလိုမိုက်မှားခြင်းအပြစ်တန်တရားကြောင့်ငါဟာအမျက်ထွက်တော်မူတယ်။ငါဤချမ်းသာတဲ့သူမဝင်ရပဲကျင်းဆိုးခြင်းကိုပြုတယ်ဆိုရကိုမင်းတို့သိကြပြီဖြစ်တဲ့အတွေ့ယုံကြည်သူဣသရေလညီကောင်တို့မှအပေါင်းတို့သင်တို့သည်ယုံကြည်ခြင်းကင်းပြောက်လျက်စိုးညစ်သောစိတ်နှလုံးများနှင့်ဘုရားသခင်စီကထွက်မသွားကြဘူးသတိပြုပါတဲ့မိတ်ဆွေအပေါင်းတို့စိတ်စိတ်စဉ်းစားလိုက်ရင်နော်လူဘဝဇာတိဖြစ်ကြောင်းကုန်စင်ဟာယဉ်နှင့်စရာပဲလို့ကျွန်တော်ဒီအပိုင်းမှာတွေးတောမိပါတယ်မေတ္တာတော်ရဲ့အရေးကိုခိုးဆုံးခွင့်ရတယ်ငါဤချမ်းသာဆိုတဲ့အတိုင်းအသက်တာကာလမှာလူတို့ကြံစည်၍မမှီနိုင်ပါသောရင်သက်ခြင်းနဲ့ဝမ်းမြောက်ခြင်းတို့ရှိနေတယ်အဲ့ဒီကြားရကပဲအထံတော်မှထွက်သွားတယ်တဲ့ဘုရားသခင်ကမချစ်လို့မကွယ်ကာလို့လားဆိုပြီးတော့မေးเสียရှိပါတယ်နော်အဖဘုရားသခင်စီမှာလုံခြုံခြင်းမရှိဘူးလားလို့ဇောရကတက်เสียရှိလာပါတယ်မေးဖို့တောင်းမှမလိုလောက်အောင်ပျောက်သောသားပျောက်သောသိုးတို့ရဲ့ပုံပြင်ဥပမာတွင်နဲ့အပြစ်သားကြံတော်များရဲ့ခြေမငိမ်ပုံတွင်မိုက်မဲဆူသွန်းတတ်တာတွင်ကိုနှုတ်ကပတ်တော်ဟာရှင်းလင်းပြသားစွာဖော်ပြထားခဲ့ပြီးပြီဖြစ်ပါတယ်ကျွန်တော်ဒီနေရာမှာအထူးသတိရမိတာကတော့သိုးကြံတော်မှဝေးစွာထွက်ခွာ၍ပြစ်မှောင်မိုက်တွင်ကျင်လေသူများတို့ဆိုတဲ့ဓမ္မတိချင်းကလေးပဲဖြစ်ပါတယ်ဓမ္မတိချင်းအမှတ်စဉ်130ကတိချင်းဖြစ်ပါတယ်သိုးကြံတော်မှဝေးစွာထွက်ခွာ၍ပြစ်မှောင်မိုက်တွင်ကျင်လေသူများတို့ပြော၍မကုံနိုင်သောခရစ်တော်ဤမေတ္တာတော်အကြောင်းနားထောင်ပါအိုးသင်ကိုကေယံသေခံရှင်အားသိလျင်သင်ပဲလောက်ချစ်လိမ့်မည်နီကားတိုင်းပေါ်တွင်သင်နှင့်ကျွန်ုပ်တို့သက်တော်မြတ်ကိုစွန့်ရှာပြီတဲ့အဲ့ဒီဓမ္မတိချင်းမှာပဲနောက်တစ်ပိုက်ကြတော့သင်ဆူတောင်းခြင်းဖြင့်အစဉ်ရနိုင်သောငြိမ်သက်ခြင်းနှင့်ပြည့်လွတ်ခြင်းကိုရှာပါဒူးထောက်၍သင်ပြည့်လွတ်ရန်တောင်းပန်ခရစ်တော်သင်ကိုစောင့်လျက်နေသည်အိုးသင်ကိုကယ်ရန်သေခံရှင်အားသိလျင်သင်ဘယ်လောက်ချစ်လိမ့်မည်နီကားတိုင်းပေါ်တွင်သင်နှင့်ကျွန်ုပ်တို့သက်တော်မြတ်ကိုစွန့်ရှာပြီတဲ့မိတ်ဆွေအပေါင်းတို့ဒူးစီရဲ့လှည့်ပြားခြင်းအဖြစ်သင်တို့ဤစိတ်နှလုံးများမခိုင်မာစေခြင်းဟာတိုက်တွန်းနှိုးဆော်ကြပါတဲ့အမှတ်တမဲ့ဆိုရင်တော့ဒီဝဲကြစာကြောင်းကိုအတိတ်ပဲဟိုဘက်ဆွဲဒီဘက်ဆွဲလုပ်ပြီးတော့လေသွားနိုင်တယ်လို့ကျွန်တော်ခံယူပါတယ်အမှန်တော့တယောက်နဲ့တယောက်ဖေးဖေးမမကူညီကြတိုက်တွန်းနှိုးဆော်ကြဆိုတဲ့အချက်တွေနဲ့ရှင်ပြီးစဉ်းစားလိုက်ရင်အဖြေဟာရှင်းလင်းနေပါတယ်နောက်ဆုံးတော့ယုံကြည်ခြင်းတရားမပြတ်ပြားစေနိုင်ဖို့ရင်ယုံကြည်သူအချင်းချင်းရိုင်းပင်ကူညီဆုတောင်းမေတ္တာပို့သပုံသက်သေးကောင်းများအချင်းချင်းပြသကြဆရာကိုပေါ်ပြလိုက်တယ်လို့ပဲကျွန်တော်ခံယူပါတယ်အဲ့ဒီလိုအပြစ်တရားနဲ့အပြစ်တရားရဲ့ဆွေးငင်အားနဲ့စိတ်ဓာတ်တို့ဖောက်ပြန်ပျက်စီးတတ်တာတွေဟာဘယ်အချိန်လဲဒီကနေ့ဒီအချိန်ဒီနာရီမှပဲဖြစ်တယ်ဆရာကိုဟေပြဲဆရာဟာဣသရေလယုံကြည်သူများကိုတိုက်တွန်းလိုက်တယ်လို့ဒီကနေ့ကျွန်တော်တို့မိတ်ဆွေတို့ကိုလည်းအလေးအနက်သတိပေးလိုက်တဲ့အကြောင်းတင်ပြလိုက်ပါတယ်
ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာခရစ်ယာန်တမချန်းရဲ့ဓမ္မတိကျမ်းမိုင်တွေကဟေဘရဲဩဝါဒစာအခန်းကြီး3အခန်းငယ်14ကနေအခန်းငယ်19အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။